COVID-19 ကာယောဂါတုံ့ပြန်ရေးအတွက်အထောက်အကူဖြစ်အောင်ကမ္ဘာတစ်လုံးအပြစ်ခံရစဲကြဖို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ရဲ့ပန်းချမှုရက်ပေါင်း100ပြည့်ခဲ့တဲ့နောက်မှာဗိုလ်တပ်ဦးနေကကုလသမဂ္ဂလုံခြုံရေးကောင်စီမှာအင်အားကြီးနှစ်နိုင်ငံရဲ့ကန့်ကွက်မှုတွေကိုကျော်လွှားပြီးတခဲနဲ့အတည်ပြုနိုင်ပြီဖြစ်ပါတယ်။ညှိနှိုင်းမှုတွေဟာမလွဲကူလှပေမဲ့အခုလိုဆုံးဖြတ်ချက်ချနိုင်တာကိုချီးရင်အထူးသဖြင့်ဒီကာယောဂါကိုရင်ဆိုင်ရမှာမတူကွဲပြားမှုတွေကိုကျော်လွှားနိုင်တဲ့ဆိုတာပြနေကြောင်းလုံခြုံရေးကောင်စီအလှည့်ကျသဘာဝတိကုလသမဂ္ဂဆိုင်ရာဂျာမနီတန်မတ်ကြီးကပြောပါတယ်။မတ်လ23ရက်နေ့ကအာရှဥရောပနဲ့မြောက်အမေရိကတိုက်ကနေရာတချို့မှာဒီယောဂါကူးစက်မှုအခြေအနေဆိုးဝါးလာနေချိန်မှာပဲဆေးပညာရှင်တွေနဲ့ကုလညီကယ်ဆယ်ရေးလုပ်သားတွေဒီယောဂါတက်ဖြစ်လှုပ်ဆောင်နေအောင်သက်ဆိုင်အဖွဲ့အစည်းအားလုံးကအပြစ်ခတ်တွေရပ်ဆဲကြဖို့ကုလသမဂ္ဂအတွင်းမှုချုပ်ကပန်ကြားခဲ့တာပါ။ဒီပန်ကြားချက်ကိုနိုင်ငံအများပြားနဲ့လက်နက်ကိုင်အဖွဲ့အများပြားကအပြုသဘောဆောင်တုံ့ပြန်ကြပါမယ်။တချို့နိုင်ငံတွေမှာတော့တိုက်ပွဲတွေပိုပြီးတိုးလာတာရှိပါတယ်။ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားမှုနဲ့ကူးစက်ပြန့်နှံ့မှုတွေနဲ့ပတ်သက်ပြီးအမေရိကန်နဲ့တရုတ်တို့ကြားဆက်ဆံရေးမပြေမလည်ဖြစ်နေတာကြောင့်လက်နက်ကိုင်ပဋိပက္ခအရေးဘယ်လိုကင်တွေဖြေရှင်းရမလဲဆိုတာကိုကုလသမဂ္ဂလုံခြုံရေးကောင်စီမှာသဘောတူညီမှုမရနိုင်တဲ့အတွက်အခုလိုကြန့်ကြာခဲ့ရတာလည်းဖြစ်ပါတယ်။